ပါရိုင်ကန်ကိုကျော်ဖြတ်ပြီးပယ်ရင်းတပ်ဒုံးကျည်တစ်စင်းကိုမြောက်ကိုရီးယားကစမ်းသပ်ပစ်ခတ်ခဲ့တာနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကဒီနေ့ဗိုလ်တုနေ့မှာအရေးပေါ်အစည်းအဝေးတက်ကိုကျင်းပမှာဖြစ်ပါတယ်။ဒီတကားဖွဲ့အစည်းအဝေးကိုကျင်းပဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုခဲ့တာပါ။မြောက်ကိုရီးယားကပယ်ရင်းတပ်ဒုံးကျည်နဲ့လူတွေအစုလိုက်ပြုံလိုက်သေစေနိုင်တဲ့လက်နက်တွေဖြစ်ပေါ်တိုးတက်အောင်ဥပဒေနဲ့မညီလုပ်နေတဲ့အစီအစဉ်ကိုကျမတို့ကန့်တတ်ရပါမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးလင်နတ်သောမတ်ဂရင်းဖီးလ်ကလူမှုစာမျက်နှာ Twitter မှာရေးထားပါတယ်။အမေရိကန်သမ္မတနဲ့ဂျပန်နိုင်ငံဝန်ကြီးချုပ်တို့ဟာမြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုကိုအပြင်းထန်ဆုံးရှုတ်ချလိုက်ပါတယ်။ဒီပြစ်မှုဟာဂျပန်ပြည်သူတွေအတွက်အန္တရာယ်ဖြစ်ပြီးဒေသကိုမတည်မငြိမ်ဖြစ်စေကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုရှင်းရှင်းချိုးဖောက်တာဖြစ်တယ်လို့အင်ဂျီရောရဲ့ကြေညာချက်မှာပြောပါတယ်။မြောက်ကိုရီးယားရဲ့ဒုံးကျည်ပြစ်မှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်တို့ဟာဒီနေ့ဗုံးဒုနေ့မနေ့ပိုင်းမှာပင်လယ်ဝါထဲကိုလက်ကျင်ရဲ့အနေနဲ့ဒုံးကျည်တွေနဲ့ဘုံးတွေကျက်ချခဲ့ပါတယ်။အင်္ဂါနေ့မနေ့9:22မိနစ်ကပြစ်လွတ်ခဲ့တဲ့မြောက်ကိုရီးယားဒုံးကျည်ဟာတာလာပြစ်ပယ်ဒိန်းတပ်ဒုံးကျည် IRBM ဖြစ်ပြီးမြောက်ကိုရီးယားမြောက်ပိုင်းဂျာဂန်ဒေတာကပြစ်လွတ်ခဲ့ကြောင်း4500ကီလိုမီတာအကွာအဝေးကိုအမြင့်980ကီလိုမီတာကပြန်တန်းသွားခဲ့ကြောင်းတောင်ကိုရီးယားလက်နက်ကိုင်တပ်များပူးတွဲစစ်ဦးစီးကပြောပါတယ်။